American ဆိုရနဲ့လွတ်တော်ကိုစီယုံနိုင်ဖို့ရည်ရွယ်ချက်နဲ့ Washington DC အခြေစိုက် Protester အကျိုးဆောင်အဖွဲ့ကိုတနစ်ကို American Dollar 8,400 နဲ့မြန်မာအစိုးရကစာချုပ်ချုပ်ပြီးငှားရမ်းလိုက်ပါတယ်။ဒါဟာသမရဥသိမ်းစိန်အစိုးရအနေနဲ့ပြုပြင်ပြောင်းလဲရေးကိုတကယ်လုံးမဲ့အစားသူတို့ရဲ့မမှန်မကန်လုပ်ရက်တွေကိုဖုံးကွယ်ဖို့ဝါရှင်တန်မှာရှိတဲ့အကျိုးဆောင်အဖွဲ့ကိုပတ်စံပြီးလှုပ်ခိုင်းလိုက်တာဖြစ်တယ်လို့နယူးယောက်ခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်ရေးဖွဲ့ကြီးကတောက်ကြနေကဝေဖန်ပြောဆိုလိုက်ပါတယ်။ဒါအပြင်မြန်မာပြည်သူတွေရဲ့လူမှုဖူလုံရေးအသုံးစရိတ်အတွက်ဒီပတ်စံတွေကိုမြန်မာအစိုးရကအသုံးပြုမယ်ဆိုရင်တောင်ပြုပြင်ပြောင်းလဲရေးကိုအမှန်တကယ်ဆက်ပြီးဆောင်ရွက်နိုင်မှာဖြစ်တယ်လို့လည်း HRW ရဲ့အာရှရေးရာတာဝန်ခံ Brett Adams က VOE ကိုပြောပါတယ်။
Well, the Burmese government should be spending its money on addressing poverty in Burma.
မြန်မာစုအနေနဲ့ပတ်စံကိုဆင်းရဲသားတွေအတွက်သုံးနေပါတယ်။ပတ်စံချသာတဲ့ဝါရှင်တန်ကအကျိုးဆောင်အဖွဲ့အတွက်ငွေတွေကိုအကုန်မခံသင့်ပါဘူး။ဒီအကျိုးဆောင်အဖွဲ့ကိုငှားရတဲ့အဓိကအကြောင်းရင်းကတော့မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်ဟာအခြေခံအားဖြင့်ရပ်တန့်နေတာပါ။ဒါကိုဖုံးကွယ်ဖို့ကြိုးစားတဲ့အနေနဲ့ဒီအကျိုးဆောင်အဖွဲ့ကိုငှားပြီးအသုံးပြုတာဖြစ်ပါတယ
်။အလားတူဝါရှင်တန်အခြေစိုက်လှုပ်ရှားခဲ့တဲ့အဝေးရောက်ညွန်ပေါင်းအစိုးရဝန်ကြီးချုပ်ဟောင်းဒေါက်တာစေဝင်းကလည်းမြန်မာအစိုးရအနေနဲ့ပြုပြင်ပြောင်းလဲရေးကိုအမှန်တကယ်လုပ်မယ်ဆိုရင်ဒီလိုအကျိုးဆောင်အဖွဲ့ကိုငှားရမ်းဖို့တောင်မလိုဘူးလို့အခုလိုပြောပါတယ်
။သူတို့ကိုယ်တိုင်ဒီမှာအပြောင်းလဲ reform ကိုတကယ်လုပ်တယ်ဆိုရင်ဘာမှမလိုပါဘူး။ကြံကြားရေးတဲ့သူတို့ခြင်ထားတာပဲနော်။ဂျန်နဲ့ဝါရှင်တန်မှာလည်းသူတို့တိုင်ယုံရှိတာပဲ။ဒီပြင်နိုင်ငံတွေမှာ EU မှာလည်းသူတို့တိုင်ယုံသူတို့တာမတ်တွေရှိတာပဲ။ဒါမလို့ပါဘူးတကယ်တမ်းဆိုရင် NGOB အနေနဲ့ရည်တည်တော့ကလည်းဒီ Human Rights Lobby နော် Amnesty International လို့ Human Rights Watch လို့နော်တန်တာတွေလည်းရှိမှာပေါ့နော်အများကြီးရှိပါဒီမှာအဲ့ဒါတွေနဲ့ပဲကျွန်တော်တို့ကဆက်ဆံတာနော်ဒီလိုဟို Channel Lobby တွေနော်သူတို့ Special Interest ရှိတဲ့ Lobby တွေနဲ့ဆက်ဆံတာမဟုတ်ဘူ
းမြန်မာဆွေရကငှားရမ်းလိုက်တဲ့Protester အကျိုးဆောင်အဖွဲ့တီထောင်သူညီအကိုနှစ်ဦးတည်းက John Protester ဟာ American သမ္မတ Obama ရဲ့လက်ရှိနိုင်ငံတကာဆက်ဆံရေးအကြံပေးပုဂ္ဂိုလ်ဖြစ်တယ်လို့ Hillary Clinton ရဲ့သမ္မတရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့ဥက္ကဋ္ဌလည်းဖြစ်ပြီးအရင်သမ္မတဟောင်း Mr. Clinton လက်ထက်ကသမ္မတအိမ်ဖြူတော်အကြီးအကဲဟောင်းဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။ဒါကြောင့် American ဆိုရနဲ့ American နိုင်ငံရေးလောကမှာအရေးပါတဲ့သူတွေကိုချီးကပ်စည်းရုံးဖို့Protester အကျိုးဆောင်အဖွဲ့ကိုငှားတာဟာတဘာဝကြတယ်လို့ပြောနိုင်ပါတယ်။ဒါပေမဲ့မြန်မာရဲ့ပြုပြင်ပြောင်းလဲရေးနဲ့ပတ်သက်လို့ခိုင်ခိုင်မာမာပြနိုင်တဲ့လောက်ရဲ့တာရကဥသိမ့်စိန်အစိုးရမှရှိမနေတာကြောင့်အခုလိုငှားရတာဟာငွေကုန်အချိန်ကုန်တာပဲရှိတယ်လို့ Brett Adams ကပြောပါတယ
်။ So I don't really think hiring a lobbyist is going to help them. There's too much information about what's going on in Burma.
ကျိုးဆောင်အဖွဲ့ကိုငှားခြင်းအပြင်ထောက်ကူပြုလုပ်မယ်လို့ကျွန်တော်မထင်ပါဘူး။မြန်မာနိုင်ငံနဲ့ပတ်သက်လို့ဒီမှာကသတင်းအချက်အလက်တွေအများကြီးသိရှိထားပါတယ်။အမေရိကန်အစိုးရရောလွှတ်တော်မှာပါမြန်မာနိုင်ငံနဲ့ပတ်သက်လို့အခြေအနေတွေကိုစိုးရိမ်မကင်းဖြစ်နေကြပြီးအနီးကပ်စောင့်ကြည့်နေကြတာပါ
။လွန်ခဲ့တဲ့နှစ်နှစ်လောက်အချိန်ကဆိုရင်မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲရေးတွေရှိနေတယ်လို့ဆိုရမှာပါ။ဒါပေမဲ့အခုချိန်မှာတော့ဒီမိုကရက်ရော Republican နှစ်ပါတီလုံးကပါမြန်မာနိုင်ငံဟာလမ်းကြောင်းအမှားကိုတွားနေတယ်လို့သုံးသပ်ထားကြောင်း Brett Adams ကပြောပါတယ်။အခုလိုအကျိုးဆောင်အဖွဲ့ကိုငှားခြင်းအပြင်ဘာမှအကျိုးမရှိနိုင်ဘူးလို့မြမအရေးတုံးသက်သူတွေကလည်းထောက်ပြဝေဖန်ခဲ့ကြပါရဲ့ရှင်